အာဖဂန်စတန်နိုင်ငံကတာလီဘန်ခေါင်းဆောင်တွေနဲ့ပါကစ္စတန်နိုင်ငံကအစစ်မြင့်ကူစက်တွေအာဖဂန်မြို့တော်ကဘူးမှာအင်ကာနီကတွေ့ဆုံဆွေးနွေးခဲ့ပါတယ်။အကြမ်းဖက်ဝါဒဆွဆွဲချက်တွေကြောင့်တစ်နှစ်ကြာရန်နာခဲ့ရတဲ့ဆွေးနွေးပွဲတွေပြန်ဆလိုက်တာလည်းဖြစ်ပါတယ်။တာလီဘန်နိုင်ငံရေးဝန်ကြီးအာမီယာခန်မူတက်ကီပြည်ထောင်ဝန်ကြီးဆီရာဂျူတင်ဟက်ကန်နီအပါအဝင်တာလီဘန်အစစ်မြင့်ကူစက်အဖွဲ့ကအာဖဂန်ဆိုင်ရာပါကစ္စတန်ထူးကူစက်မိုဟာမက်ဆာဒစ်ဦးဆောင်တဲ့အဖွဲ့ကိုကဘူးမြို့မှာလက်ခံတွေ့ဆုံဆွေးနွေးကြတာပါ။သနမယေကုံတွေရင်းနဲ့နှစ်နိုင်ငံဆက်ဆံရေးပို့ပြီးတော့အားကောင်းလာအောင်ဆွေးနွေးခဲ့ကြတာလို့ဆွေးနွေးပွဲပြီးတာလီဘန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အာဖဂန်နဲ့ပါကစ္စတန်နှစ်နိုင်ငံဒီကီလိုမီတာ2600လောက်နန်းနဘေးချင်းထိဆက်နေတာဖြစ်ပါတယ်။ပါကစ္စတန်ဆိုးရွားနဲ့အပေါင်းလက္ခဏာဆောင်တဲ့ဆက်ဆံရေးတိစောက်ဖို့ဆန္ဒရှိတဲ့အကြောင်းတာလီဘန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ကုံတွေရင်းနဲ့ကူးသန်းသွားလာရေးဆန်ရကူးလူဆက်ဆံမှုတွေပို့ပြီးတော့တိုးတက်ကောင်းမွန်လာစေဖို့နှစ်နိုင်ငံဆွေးရကြမှာအပြန်အလှန်ညှိနှိုင်းဆောင်ရွက်မှုတွေကိုတိုးမြှင့်ရမှာဖြစ်ပြီးဒဇက်ဖြတ်ကျော်သွားလာမှုတွေလွယ်ကူချောမေ့စေရေးအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကြားကတင်းမာနေတဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းရမှာဖြစ်တယ်လို့လည်းတာလီဘန်နိုင်ငံရဲ့ဝန်ကြီးမူတက်ကီကပြောကြားခဲ့ပါတယ်။ပါကစ္စတန်သံတမန်ဆာဒစ်ကလည်းသူ့ရဲ့တာဝန်ဟာနှစ်နိုင်ငံနိုင်ငံရေးစီးပွားရေးကူးသန်းရောင်းဝယ်ရေးနဲ့ကုန်သွယ်ရေးတွေမြင့်တင်နိုင်ဖို့ဖြစ်တဲ့အကြောင်းတာလီဘန်တို့ရဲ့ကြေညာချက်မှာကိုးကားဖော်ပြထားပါတယ်။